မြန်မာနဲ့တရုတ်လင်္ကာနိုင်ငံအကြားဒရယ်လီရဲ့ခီးစဉ်ပြေးဆွဲဖို့မိမိဆိုင်ရာမြန်မာလေကြောင်းလိုင်း MAI နဲ့ဆွေးနွေးနေတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်လင်္ကာတန်ယုံကထုတ်ပြန်ကြေညာပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်လင်္ကာတမတ်ကြီးဖြစ်ရာဒါခံရသူဒေါက်တာနာလင်းဒေးဆယ်ဗာက MAI တာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးပွဲမှာမြန်မာနဲ့တရုတ်လင်္ကာနိုင်ငံအကြားရင်းချင်းမှုနဲ့တမိုင်းကြောင်ဆက်ဆံရေးအရေးပါမှုတွေကိုလေးပြေပြောကြားခဲ့တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။နိုင်ငံအကြားလေရင်တိုက်ရိုက်ပြန်တန်းချိန်၃နိုင်တဲ့ကျော်နေပြီမဲ့တစ်စိညနာရမှုတွေကြောင့်အချိန်ကုန်နေရတယ်လို့လည်းနိုင်ငံကြီးသားတွေကပြောပါတယ်။ဆွေးနွေးပွဲမှာကိုလံဘိုရန်ကုန်ဗုဒ္ဓဂါယာဒါမှမဟုတ်ကိုလံဘိုရန်ကုန်ခတ္တမတူမြို့တွေအကြားပတ်လည်ပြေးဆွဲမဲ့ခရီးစဉ်ထက်သွင်းဖို့ကိုလည်းဆွေးနွေးခဲ့တယ်လို့ဒီနေ့ကအခြေစား Economic Next သတင်းမှာပါရှိပါတယ်။MAI လေကြောင်းလိုင်းက A390 Airbus လေယာဉ်တစ်စီးနဲ့ A320 Airbus လေယာဉ်တစ်စီးလုံခြုံရေးလက်ပတ်ပြည့်စွဲနေတာဖြစ်ပြီးဒုက္ခလေယာဉ် Airbus နောက်တစ်စီးကိုတော့ပြည့်စွဲမှုရဆိုင်ထားလိုက်ပြီလို့ flightglobal.com website မှာဖော်ပြထားပါတယ်။လောလောဆယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာနဲ့တဝါခီးသွွားလုပ်ငန်းနဲ့လေကြောင်းနဲ့ခီးသွွားလုပ်ငန်းကဏ္ဍမှာအကန့်အသတ်တွေမကျုံ့ဆူရင်ဆိုင်နေရပါတယ်ခင်ဗျ။